American Bilangdu ne Taliban the bong phwe cha tamai wen nyin nyin yi tbaw tu sa chauk tiye ko ka da nai ngan Doha myo ma di ni lamat yi thu lai cha ba bi aku lo American ne Taliban do cha nyin nyin yi lamat yi thu lai de twat 18 ne cha Afghan sipwe ko song twat se ma phit bi American tat de ko le Afghan ga ni phi phi chin pyan yauk tain twa nai ma phit ba de American ni ne la mae 3 la ga ni 4 la twa ma tat phwe wen in a ko 13,000 ကနေ 8,600 အထိ short ချသွားမှာဖြစ်ပြီးတော့ဂျန်နက်တပ်ဖွဲ့ဝင်အားလုံးကတော့ဆလီလာအတွင်းမှာပြန်ရုပ်သိမ်းသွားမှာဖြစ်ပါတယ်။ American တပ်တွေအာဖဂန်ကနေလုံးဝရုပ်သိမ်းမှုကိစ္စကတော့တာလီဘန်တွေအနေနဲ့အကြမ်းဖက်ဝါဒမဖြစ်အောင်ဘလောက်ထိကာကွယ်သွားမလဲဆိုတဲ့အပေါ်မှာမူတည်မှာဖြစ်တယ်ဆိုပြီးတော့ American ဘက်ကပြောပါတယ်။ American 290ဇာမခလီဇတ်နဲ့တာလီဘန်နိုင်ငံရေးခေါင်းဆောင်အဗ်ဒူခါနီဘရာဒါရုက American နဲ့တာလီဘန်ညီညွတ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးတော့ဒီညီညွတ်ရေးလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုလည်းတက်ရောက်ခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်ကြားညီညွတ်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးလိုက်တဲ့အပေါ်မှာနေတို့အဖွဲ့ရဲ့ထွေထွေတွေးမှုယန်စတိုတန်ဘတ်ကလည်းချူဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါဟာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကိုတက်ရောက်ခဲ့ပြီးတော့အမေရိကန်နေနဲ့အောက်ခံဆွေးရနဲ့လုံခြုံရေးတပ်တွေကိုဆက်လက်အကူအညီပေးသွားမှာဖြစ်ကြောင်းကိုလည်းပြောကြားခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားမှာညီညာရေးသဘောတူညီမှုရလိုက်တဲ့အတွက်အမေရိကန်အနေနဲ့အခက်ဆွေးရကိုပြစ်ပယ်ထားတော့မှာမဟုတ်ပဲလိုအပ်တဲ့အကူအညီတွေကိုဆက်ပေးတော့မှာဖြစ်တယ်လို့လည်းပြောပါရစေခင်ဗျာ။